တော်ရရှိပါခင်ဗျာလူခွင့်ရချိုးဖောက်မှုအခြေအနေတွေကိုပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုလေးရှိတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရအထူးကိုယ်စားလှယ်မစ္စတာထော့မက်အိုဟေးကန်တနာဟာသူစေစိုးဝါကိုအကြံပြုထားတဲ့အချက်တွေ2020ရွေးကောက်ပွဲနဲ့ပတ်သက်လို့လိုအပ်တဲ့တိုက်တွန်းအကြံပြုမှုတွေလုပ်နိုင်ဖို့နိုဝင်ဘာလကပိုင်းတွားရောက်ဖို့ကြိုတင်စီစဉ်ထားတဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရပါတယ်စေစိုးဝါဘက်ကအခက်အခဲတချို့ရှိနေလို့အစင်သိမဖြစ်သေးကြောင်းအကြောင်းပြထားတဲ့အတွက်ဒီဇင်ဘာလမှာကောတွားရောက်နိုင်မလားဆိုတာသူ့အနေနဲ့မတိကြသေးပါဘူ
း I hope that we will agree with the government on a new date before the end of 2009 and that the government will
မြန်မာနိုင်ငံကိုတွားရောက်နိုင်မယ့်ရက်ကိုအခုနှစ်မကုန်ခင်ရှေ့လထဲမှာနှစ်ဖက်သဘောတူတတ်မှတ်နိုင်ဖို့မျှော်လင့်ပါတယ်အစိုးရနဲ့လူခွင့်ရေးအထူးကိုယ်စားလှယ်အဖြစ်တာဝန်ပေးခံထားရတဲ့ကျွန်တော်တို့ကြားမှာပူးပေါင်းဆောင်ရွက်မှုရလက်အဖြစ်သိမကြခင်မှာပဲမြန်မာနိုင်ငံကိုတွားရောက်နိုင်ဖို့မျှော်လင့်ထားပါတယ်လို့မစ္စတာကင်တာနာပြောသွားတာပါအခုတွားရောက်မဲ့ခီးစဉ်ဟာသူအရင်ကစေအစိုးရကိုအကြံပြုတိုက်တွန်းထားတဲ့အချက်တွေဘလောက်ထိလိုက်နာအကောင့်ထဲပေါ်နေတယ်ဆိုတာနဲ့ပတ်သက်လို့ဆွေးနွေးဖို့အပြင်တဖြည်းဖြည်းနီးကပ်လာပြီဖြစ်တဲ့2010ရွေးကောက်ပွဲနဲ့ပတ်သက်လို့အလေးထားတိုက်တွန်းစရာတွေရှိတယ်လို့သူကပြောပါတယ
် And of course one of the recommendations is linked directly with the elections that the government has planned for next year
စေစိုးဝါကပြင်ဆင်ထားတဲ့လာမယ့်နှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းအကြံပြုပြောဆိုဖို့ရှိပါတယ်ဒီကာလအတော်အတွင်းမှာစေစိုးဝါအနေနဲ့လူခွန်ရေးတွေလေးစားလိုက်နာပြီးနိုင်ငံသားတွေကိုလွတ်လပ်စွာထုတ်ဖော်ပြောဆို권ဝေဖန်ပြောဆို권ပေးဖို့အရေးတကြီးလိုအပ်ပါတယ်မြန်မာနိုင်ငံမှာဘယ်နိုင်ငံသားတဦးတယောက်ကမှအစိုးရကိုဝေဖန်ပြောဆို권မရှိတာဟာမဖြစ်မနေလိုက်နာပြုပြင်ဖို့လိုအပ်နေတဲ့အချက်ပါအထူးသဖြင့်မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေဟာလည်းစိုးရိမ်နေရဆဲပါလို့သူကပြောပါတယ
် What I said before the General Assembly in New York is that the human rights situation remains alarming but that's why I'm
မကြာခင်ကနယူးယောက်မြို့မှာပြုလုပ်ခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးမှာတိုင်ခင်ကျွန်တော်ထုတ်ဖော်ပြောဆိုခဲ့တယ်လို့ပါပဲမြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေအရကျွန်တော်တွားကိုတွားရောက်ဖို့လိုအပ်နေတယ်လို့မြန်မာစစ်အစိုးရကပြောဆိုခဲ့တာပါကျွန်တော်အနေနဲ့မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုကိုယ်တိုင်ကိုယ်ကျကွင်းဆင်းလေ့လာဖို့လိုပါတယ်။အာဏာပိုင်တွေနဲ့တွေ့ဆုံမေးမြန်းပြီးတစ်ချိန်တည်းမှာပဲလူခွင့်ရေးချိုးဖောက်ခံရသူတွေနဲ့တိုက်ရိုက်ထိတွေ့စကားပြောကျင်ပါတယ်။အကျဉ်းထောင်တွေကိုတွားရောက်ပြီးယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတွေနဲ့တွေ့ဆုံမှပါ။အခုအချိန်မှာဒီအရေးကိစ္စတွေအကောင့်ထဲပေါ်လှုပ်ဆောင်ဖို့အရေးတကြီးလိုအပ်နေပါတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကပြောသွားတာပါ။မစ္စတာကင်တာနာဟာလူခွင့်ရေးချိုးဖောက်မှုတွေကိုပကတိအခြေအနေအတိုင်းမကွယ်မကွက်အစည်းအခမ်းအနားတွေထုတ်ပြန်ပွင့်ပွင့်လင်းလင်းဝေဖန်ပြောဆိုနေတဲ့အတွက်စေစိုးဝါကစိတ်ကွက်မှာမစိုးရိမ်ဘူးလားလို့မေးမြန်းကြည့်ခဲ့ပါတယ်။သူတုံ့ပြန်ဖြေဆိုတာကတော့
My job is to inform member states of the United Nations what is going on in the country in terms of respect and promotion of human rights and to be the voice
ကျွန်တော်ရဲ့အလုပ်ဟာမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့လူခွင့်ရေးလေးစားမြင့်တင်ရေးနဲ့ဆိုင်တဲ့ပကတိအခြေအနေတွေကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုအတိပေးတင်ပြဖို့ပါပြီးတော့ပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုခွင့်မရှိတဲ့မြန်မာနိုင်ငံတွင်းကပြည်သူတွေအတွက်ကိုစားပြုပြီးပြောပြနေရတာပါဒါကျွန်တော်ရဲ့အလုပ်တာဝန်ဖြစ်တယ်လို့ဒီစည်းမျဉ်းကျင့်ဝတ်အတိုင်းကျွန်တော်အမြဲမတွေ့လိုက်နာလှုပ်ဆောင်နေပါတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကင်တာနာကပြောသွားပါတယ်ခင်ဗျာ